ရခိုင်ပြည်နယ်ဘူးဒီအောင်မြို့နယ်မေယူမြစ်အတွင်းမှာဇူလိုင်လ4ရက်နေ့ကကာလတံပိုးချက်သိန်းပေါင်း3000ကျော်တံပိုးရှိတဲ့စိတ်ကြွယူသူစီးပြားတွေကိုပိုင်ရှင်မဲအဖြစ်ဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းဒီနှစ်အတွင်းမှာစိတ်ကြွစီးတွေတန်းနေချီမိနေတာဟာရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကသုံးသပ်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုရခိုင်ပြည်နယ်တွင်းမှာစိတ်ကြွစီးတွေတန်းကနန်းနဲ့ဖမ်းမိနေတာဟာရခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေဖြစ်နေတဲ့အချိန်နဲ့ကြ བྱ ိုင်နဲ့ဖြစ်ပေါ်နေတာပါ။စိတ်ကြွစီးတွေကိုအမြောက်များဖမ်းဆီးမိနေပေမဲ့ပိုင်ရှင်မဲ့တွေအဖြစ်ဖမ်းဆီးမိနေတာကများပြီးတချို့ကတော့တဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးအာဏာပိုင်တွေကဆိုပါရဲ့။ဒီကံက၄ရက်နေ့မနေ့ပိုင်းကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အမှတ်3နေကြားဆောင်ရဲတပ်ဖွဲ့ခွဲစစ်ကြောင်းနှင့်ဒုတိယတပ်ဖွဲ့မှဦးစီးတဲ့တပ်ဖွဲ့ဝင်တွေဟာမေယူမြစ်တွင်ကျင်းလည်နေသောလက်မှုတော်တွင်မှဖတ်ထားတဲ့အင်ဂျင်ဆက်ချုပ်ထားတဲ့လောင်းလေတစ်စီးကိုတွေ့ရှိခဲ့ပြီးတပ်ပေဝင်နဲ့စစ်သေးကြရကနေမူးယစ်စိတ်ကြွစေးကြသတန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီလိုမကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာမူးယစ်သေးတွေဖမ်းမိနေတာဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်ဆိုပြီးရခိုင်မျိုးသားပါတီရဲ့ဗုဒ္ဓတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်။
အဲမူရချေဝမီးရဆိုတော့ဒါတော့မှန်ပါလေ။ဟုတ်ဒီမူရချေဝဆိုတာကျွန်တော်ဥပဒေကြီးရှိတဲ့အတွက်ကြောင့်ဥပဒေတိုင်းကကျွန်တော်ရေးမှုပဲအားလာတယ်ကျွန်တော်တို့အာနေပွင့်နေတယ်ဒါတကူစီစဉ်မှုတွေအားနည်းတယ်လို့ကျွန်တော်တို့အာမြင်ပါတယ်။အဲ့ဒီအတွက်ကြောင့်အဲ့ဒါမူရချေဝတွေကဒီဘက်ကိုအမြင်လို့ကျွန်တော်တို့အာသင်လာတာပဲဖြစ်တယ်အဲ့ဒီကြောင့်ကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးမှုအားနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲကျွန်တော်ထုတ်ပြန်လို့ရပါတယ်ခင်ဗျာ
။ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူဒီတောင်နဲ့မောင်တော်မြို့နယ်တွေမှာ2016ခုနှစ်2018ခုနှစ်2018ခုနှစ်၃နှစ်ဆက်တိုက်စိတ်ကြွစီးတွေအများအပြားဖမ်းဆီးမိနေတာဖြစ်ပါတယ်။ဒီထဲမှာစစ်တပ်ကတပ်သားတွေပါဝင်စိတ်ကြွစီးတဲဆောင်သူတွေကိုအာဏာပိုင်တွေကအရေးယူမှုတွေလုပ်ခဲ့ပေမဲ့လည်းအဓိကမူရည်စေဝါရောင်းဝယ်နေတဲ့သူတွေကိုတော့ဖမ်းဆီးမိတာမျိုးတွေကတိတ်မရှိသေးပါဘူး။များသောအားဖြင့်မူရည်စေဝါတွေမိတိုင်းမှာပိုင်ရှင်မဲ့တွေဖြစ်နေကြတာများတယ်ဆိုပြီးဒေသခံတွေကတော့ပြောဆိုပါတယ်ရှင်။